NLD အစိုးရလက်ထက်ကရဟတ်ရင်၅ရက်နာဝယ်ယူရတဲ့ပတ်သက်ပြီးနိုင်ငံတော်အကြိုင်မင်ခန်ဒေါက်ဆန်းစုကြည်ဦးဝင်းမြင့်နဲ့လူခဲ့ပြဝင်စည်းဒေါက်တာဝင်းမြတ်အေးတို့အပေါ်အားကြီးလိုက်စားမှုငါမှုနဲ့တရားစွဲထားတဲ့အမှုကိုဒီနေ့နေပြီးတော့အထူးတရားရုံးမှာကြားနာပါရယ်အမှုငါးခုလုံးအတွက်တရားလိုဦးအောင်ခန့်ကလူပြတတ်တဲ့အနေနဲ့ဒီနေ့ကြားနာပွဲမှာထွက်ဆိုပါရယ်နောက်တစ်ချိန်ရုံးချင်းကြရင်တော့ ွေလက်ခံယူတယ်ဆိုတဲ့အမှုအတွက်မနေ့ကတော့ဒေါက်ဆန်းစုကြည်ကိုတရားရုံးကဆွဲချက်တင်လိုက်ပါတယ်။ဒေါက်ဆန်းစုကြည်ကတော့သူ့အနေနဲ့အမှားမလုပ်ခဲ့ဘူးလို့တုံ့ပြန်ခဲ့ပါတယ်။ဦးဖြိုးမင်းသိန်းအပါအဝင်လူပြတ်တဲ့၄ယောက်ကိုအပြန်အလှန်မေးခွန်းထုတ်ဖို့ဒေါက်ဆန်းစုကြည်ရှေ့နေရဘက်ကတောင်းဆိုတင်ပြခဲ့တဲ့အတွက်မတ်လ9ရက်နေ့ရုံချိန်ကြရင်မေးခွန်းထုတ်နိုင်မယ်လို့ခန့်မှန်းရပါတယ်။စစ်ကောင်စီကဒေါက်ဆန်းစုကြည်အပေါ်အာဂရီလိုက်စားမှုစက်တက်မှုနဲ့တရားစွဲထားပြီးလောလောဆယ်ဆယ်မှုအတွက်တရားရင်ဆိုင်နေရပါတယ်။နေပြည်တော်အထူးတရားရုံးမှာကြားနာနေတဲ့အာဂရီလိုက်စားမှုတွေကဥဖြိုးမင်းသိန်းလက်ထိုးတဲ့အခောက်ရွှေ9ပိတ်သားနဲ့ဒေါ်လာ6သိန်းယူတဲ့ဆိုတဲ့အမှုနဲ့ပထမဆုံးစွဲချက်တင်ခံရတာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ဟာတခြားအမှု9မှုအတွက်လည်းထောင်ဒဏ်6နှစ်ချခံထားရတာဖြစ်ပါတယ်ရှင်။